တော်ရရှင်နေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFI တော်ရရှင်နေပြေးပို့လိုက်တဲ့စာနဲ့ရင်ဖွင့်သံတွေတင်ပြရမယ့်အလှည့်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့မကွေးတိုင်းမင်းမှုမြို့နယ်မှာခွင့်ပြုချက်ရတာတဲ့ရေနံစိမ်းတည်ခွင့်ကိုတခြားမြို့နယ်တွေမှာပါအထွေထွေအုပ်ချုပ်မှုနဲ့စီးပွားရေးသမားတွေပေါင်းပြီးလှုပ်ရှားနေကြတဲ့အကြောင်းပြောပြတာကိုအရင်ဆုံးဖွင့်ပြပါရစေ
အုပ်ချုပ်ရေးပိုင်းရဲ့လုပ်ငန်းရှင်တွေဘောခရိုနီအပေါက်စားတွေပေါ့ဆိုရင်တွဲလုံနေကြတာနောက်ပြီးတော့အောက်ကဒေသခံတွေကဖိနေတာပေါ့မကွေးတိုင်းနဲ့မြန်မာဘာနေပြီးတော့ညောဒီဘက်ကိုတုံးပြီးတော့သူတို့လှုပ်ရှားနေကြတာပေါ့ရှားမြနေစဉ်တရက်ကိုပြီးပေါင်း2500ဆက်လိုက်တယ်အပြေကိုနန်းတော်ရောရောစက်တက်မတဲ့ဟာဒီအဆောင်နဲ့ပုံမှန်ကြည့်ပါဆိုကိုသူက2500တူတာပဲသူမျိုးကိုသူမင်းဘွားရဲ့ဆောင်မစီကိုအဲ့ဒီကိုမြန်နေထွက်တာပါပဲအဲ့ဟာဘယ်လိုကောင်းလဲနောက်ကြီးကပြချက်ကတိုင်းနဲ့မင်းဘွားမှာနာမည်လောက်ကောက်ပြီးပေါက်တဲ့လူနဲ့လောက်ဆောက်ကြတာအဲ့ဒါကဒီဘက်ကသူကျော်ဒေသခံတွေဆယ်ရင်းဆယ်ရင်းကကိုပြောကြရင်တော့ကိုရဲ့လုံးချက်ချက်တရားတော်နဲ့တားပြီးကိုမထွက်ရဘူးသူတို့လုံငတ်ချင်းကြီးမားတာရဲ့တွဲကတွေလုံး150 160ကျော်ထွက်ရတယ်အဲ့လိုဖြစ်နေအဲ့ဒီလိုနဲ့ဟိုဘေးယူတဲ့ဒီဟိုတွဲကားတွေကမကြောင်းထွက်လဲပါမျိုးတုံးကြောင်းထွက်လဲပါမျိုးအဲ့လိုလုပ်တယ်လူလဲတရားမဝင်လို့ပြီးကျွန်တော်တို့ကဒီအောက်ချက်လူကကတမ်းတဲ့ရင်ဖိုင်းကြတယ်ဖိုင်းနေစီဖြစ်တယ်နေများလာပါဘူ
းအလားတူစကိုင်းတိုင်းပင်လယ်ဘူးဒေသမှာလဲပိတ်သိမ်းခံထားရတဲ့ကြောင်မှုသေးကုမ္ပဏီပြန်လုပ်နေတာတွေ့ရတယ်လို့ပြောပြတာလဲနားဆင်ကြည့်ပါခင်ဗျာ
ကျွန်တော်တို့စကိုင်းတိုင်းပင်လယ်ဘူးမြို့နယ်မြို့ဝင်၃မိုင်အကွာလောက်မှာထုံးကျော်ကြောင်မီသွေးတူးတဲ့ကုမ္ပဏီကတတုတွင်းရဲ့ခွင့်ပြုတဲ့သတ်မှတ်အေရီယာကိုကြော်မီတူးပြီးတော့ထုတ်လုပ်မှုကိုလည်းအမှန်တကယ်မပြဘူးအခွန်များချောင်ပေးခြင်းပြုလုပ်တဲ့အတွက်တတုတွင်းဦးစီးဌာနမှလာရောက်စစ်ဆေးပြီးတော့လွန်ခဲ့တဲ့6လတော့ပိတ်လိုက်ပါတယ်ကုမ္ပဏီကိုလည်းနာမည်ပြည့်စင်ပြုလုပ်ခဲ့တယ်တန်ကြီးနေနေလည်းပြည့်ဆောင်ခိုင်းပါပါပဲအခုတခါသူရီလာအတွင်းမှာထုတ်လုပ်ပြီးတဲ့ကြောင်မီတင်းများကိုပြန်လေပြီးတန့်ရှင်ချင်းသူစုစည်းခြင်းများပြုလုပ်ပြီးတော့ကာကြီးကားငင်နဲ့ပြန်လေတည်ဆောင်ပြီးတော့ပြုလုပ်နေသူကိုတွေ့ရပါတယ်အဲ့တော့ဤကဲ့သို့ပိတ်ထားတဲ့ကုမ္ပဏီကနေကအခုတစ်ခါမှပြန်လေပြီးတော့တည်ဆောင်ထုတ်လို့နေတဲ့ဒေသခံများနေနဲ့နားမလည်နိုင်အောင်ဖြစ်နေပါတယ်ဝန်ကြီးဌာနနဲ့သဘောတူညီချက်လားတိုင်းဒေသကြီးရဲ့သဘောတူညီချက်လားဘလို့တော့နဲ့ဘလို့ခွင့်ပြုချက်နဲ့ဘလို့လုပ်နေရဆိုတာကိုနားမလည်တဲ့အောင်ဖြစ်ပါတယ်
။ရခိုင်ပြည်နယ်ပုံနာကျုံမြို့နယ်မှာ1996ခုနှစ်ကစစ်တပ်ကသိမ်းထားတဲ့ဥယျာဉ်ခြံမြေ၄ဧကာခွဲကိုပြန်ပေးဖို့လျှောက်ထားပေမဲ့ခုချိန်ထိဘာမှမသိရသေးဘူးလို့လက်သိမ်းခံတောင်သူတယောက်ကအခုလိုပြောလာပါတယ
်။1996ခုနှစ်ကကျွန်တော်ဒီနေ့ရှင်ကငါးငါစစ်တပ်ကဘာမှဖြေရှင်းရှင်းမရှိပါဘူး။နိုင်တဲ့ချက်တစုံတရာမရဘဲကျွန်တော်တို့သိသိခံထားရတာပေါ့။၄ဧကာကလေရသမားရှောက်ဘုံကဥယျာဉ်ခြံမြေမှာရင်ခွေတဲချင်းမှာစားပင်ပြည်ပနေလေမြို့မြို့ပါပါတယ်အစိုးရ20ကိုလေကျွန်တော်တို့ကတိုင်စာအဖြစ်နဲ့ကျွန်တော်တို့လေ့ကျင့်တီးတီးကျွန်တော်တို့တိုင်ပြပါပြီဘာမှထူးခြားလာခြင်းမရှိပါဘူးဥပ္ပိစီဆိုရလက်ထက်ကလည်းကျွန်တော်တို့နှစ်ကျင်တိုင်ပြပါပြီတော်စုအစိုးရတက်ပြီးမှလည်းကျွန်တော်တို့နှစ်ကျင်တိုင်ပြပါပြီ2006ခုဆယ်လပိုင်းလောက်ကတော့ကျွန်တော်တို့ကို950တက်ကလာပြီးတော့ဆုံးပွင့်ဆင်ရှိတဲ့တရိပ်ဘူကလာပြီးတော့ကျွန်တော်အဖေကိုအဲ့ဒီဥယျာဉ်ခြံမြေကကျွန်တော် 4A နာမည်နဲ့ရှိနေတာပါအဲ့ဒါကိုကျွန်တော် 4A စာဟုတ်လားမဟုတ်လားဆိုပြီးတော့ကျွန်တော်အဖေကိုလာပြီးတော့အချင်းချင်းတော့လာမေးကြည့်ပါတယ်အဲ့လောက်နဲ့ပဲအဆုံးပြတ်တော့ပါတယ်ကျွန်တော်တို့စီဘောရေးလူမွေးပညာရေးလည်းကျွန်တော်တို့အများကြီးဆုံးရှုံးပါတယ်အဲ့ဒါနဲ့ကျွန်တော်တို့ကပြန်လို့ရောကြီးဖြစ်ဖြစ်ကျွန်တော်တို့ကလေပြန်လို့ကိုဥယျာဉ်ခြံမြေဖြစ်ဖြစ်ကျွန်တော်တို့ပြန်လို့ရှင်ပါတယ်
ARR တိုင်းဝါခင်မှာမြို့နယ်မှာတော့အုတ်ဖုတ်လုပ်ငန်းလိုင်စင်တွေချမပေးတဲ့အတွက်ဒေသခံအလုပ်သမားတွေအလုပ်လက်မဲ့ဖြစ်နေတယ်လို့ကြားရပါတယ
်။ကျွန်တော်တို့အသက်ငယ်30လောက်တည်းကကျွန်တော်တို့လုပ်လာခဲ့တာ။လုပ်လာခဲ့တော့ဒီလိုခုမိချက်ဆိုတဲ့အပေါ်မှာရှောက်ထားလည်းရှိတယ်။အခုချိန်ထိအဲဒီရှောက်ထားတဲ့ဟာတွေကကျွန်တော်တို့အသက်လောက်ရှိတဲ့ဟာတွေအဲအဟောင်းမရှိတော့ဘူး။အဲရှောက်ထားတဲ့ဟာတွေကိုတော့အသက်ပြန်လိုက်ရှောက်ဖို့ဆိုပြီးတော့ကျွန်တော်နေရာပြောတယ်ကျွန်တော်တို့ဒီအုတ်လုပ်ငန်းလောက်ကန်ကွင်းကိုရှောက်ဖို့တင်တယ်။အဲဒါကိုကျွန်တော်2မိနစ်လောက်ရှိပြီ။လူနေရအစ်စ်ကိုအဲတိုးရဟောင်းချပါပေးတယ်။အရင်နှစ်တည်းကတော့ညနေနဲ့နားရည်လုံးမူပြီးတော့လောက်တာပေါ့။အခုကျတော့တရားဝင်ဖြစ်မှလောရမယ်ဆိုတော့အာမျိုးတွေလည်းလောက်ပေါ့။ကျွန်တော်တို့ဒီအုပ်လုပ်ငန်းလောက်ကိုင်းတဲ့ဒီဟာယာနိုးယာနိုးဆောင်အခုချိန်ဒီလုံးလက်မဲ့တွေဖြစ်ပြီးတော့ဒုက္ခတွေပုံရောက်ကြရမှာ။ဒီအုပ်လုပ်ငန်းလုပ်ငန်းလောက်ကိုင်းဝင်ဆိုတဲ့အပေါ်မှာမူတည်ပြီးတော့ပေါ့။ဒီနှစ်မျိုးတော့အဓိကဖြစ်တာတော့ဒီပြဿနာတွေကတချို့နေရာတွေမှာမကြရဘူး။အဲတော့သူနားလည်မှုနဲ့လုံးနေကြ။ကျွန်တော်တို့မျိုးနှစ်ခုသေးကစီးစင်ဒုက္ခပေးလို့ဖြစ်နေတာပေါ့နော်။အဲ့ဒါလေးတွေကိုဒီကျွန်တော်တို့တောင်းရှိသူတွေလက်ရှိကျင်နေကြတော့ပြောရပါ
ဒီတစ်ပတ်သောတာရှင်ပေးစာခန္ဓာကိုဒီစာနဲ့ပဲနှုတ်ဆက်ပြရစေ။အခုလိုသောတာရှင်တွေတွေ့ကြုံရတဲ့ကိုယ့်ပတ်ဝန်းကျင်ကိုယ့်လူဖွဲ့စည်းကအခြေအနေတွေစာရေးသားပေးပို့မယ်ဆိုရင် burmese@rfa.org ဆိုတဲ့အီးမေးလ်ကိုပေးပို့ရင်အမြန်ဆုံးရောက်ပါတယ်။ဒါပြင်ရန်ကုန် RFA ရုံးဖုန်းနံပါတ်တွေဖြစ်တဲ့96551နဲ့96459ကိုလည်းဆက်သွယ်ပြီးပြောနိုင်ပါတယ်။သောတာရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။